Mr. Scott Marcia Kanya Kanya ha Myanmar နိုင်ငံမှာ9နှစ်တောင်အမေရိကန်သံတမန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ဦးရယ်အခုလောလောဆယ်မှာလည်းပဲမြန်မာအရေးကိုသုံးသပ်ပြီးဆောင်းပါးတွေရေးနေတဲ့ပုဂ္ဂိုလ်ဆိုတော့ဒါမြန်မာရေးရာကျွမ်းကျင်သူတယောက်လို့ပဲကျွန်တော်သဘောထားပါတယ်အဲဒီတော့ကျွမ်းကျင်သူတယောက်အနေနဲ့အခုလောလောဆယ်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုအကျဉ်းဝီလွှမ်းခြုံသုံးသပ်ပေးပါခင်ဗျာတချို့ကပြောနေသလိုဒါဟာ fail state ကျွမ်းနိုင်ငံဖြစ်နေသလား civil war ပြည်တွင်းစစ်ဖြစ်နေသလားဒါမှမဟုတ်စစ်ကောင်စီကပဲအနာကိုထိန်းချုပ်နိုင်မဲ့လာလာရှိနေပါဘူ
း Yeah I don't think I usually stay away from wording like failed state or civil war because
ကျွန်တော်ကတော့ first state ကြာရှုံးနိုင်ငံပြည်တွင်းစစ်ဆက်ရတဲ့အုံတွေကိုမသုံးပါဘူးဒီစကားတွေတခုမှမြန်မာနိုင်ငံအခြေအနေကိုအပြည့်အဝပေါ်ပြနိုင်ခြင်းမရှိပါဘူးကျွန်တော်ပြောချင်တာကတော့အခြေအနေဟာစစ်တပ်ကသူ့အာဏာပြန်လည်တည်ဆောက်ဖို့အတွက်အာဏာသိမ်းယူခဲ့တယ်အဲ့ဒီအချိန်ကစပြီးပြည်သူလူထုအများစုဟာအရာကိုစန့်ကျင်ပြီးညီညွတ်လာကြတယ်။ဒါဆုပ်ချုပ်ရေးပေါ်ပြည်သူလူထုရဲ့ပုံကံအောင်ကြွမှု popular uprising လို့ခေါ်ကြမှာတယ်။ပြီးတော့အာဏာသိမ်းမှုနောက်ဆက်တွဲအခြေအနေနဲ့စစ်တပ်ရဲ့ရေဆက်ချမ်းကျမှုတွေစီးပွားရေးစီမံခန့်ခွဲမှုအမှားယွင်းတွေလူထုရဲ့စန့်ကျင်မှုတွေနဲ့တကွာတခြားသောပြဿနာတွေကြောင့်လူမြောက်များဟာစိုးရွားတဲ့ဒုက္ခမျိုးစုံကိုခံစားနေကြတဲ့အချိန်ဖြစ်ပါတယ
်။ပြည်ရေးရဲ့ဆောင်းပါးတစ်ပုဒ်မှာစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲဟာမြန်မာပြည်ထောင်စုအတွက်ထပ်ပေါမဟုတ်ဘူး။ဒါကြောင့်အာဆီယံကဒီရွေးကောက်ပွဲကိုလက်မခံနဲ့လို့အကြံပေးထားတာတွေ့ရပါတယ်။ဆိုတော့အာဆီယံလက်မခံပေမဲ့လည်းတရုတ်တို့အိန္ဒိယတို့စတဲ့အိန္ဒိယနိုင်ငံတွေရုရှားတို့ဗင်နီဇွဲလားတို့ရာသူတို့နဲ့သဘောတူရင်တိုက်ဆိုင်တဲ့နိုင်ငံတွေကလည်းပဲလက်ခံကြမှာပဲဖြစ်ပါတယ်။ဆိုတော့အာဆီယံလက်မခံတာဘယ်လောက်ထိရောက်မှာလဲ
။ I think if the junta does go ahead and have these elections
စစ်ကောင်စီကဒီရွေးကောက်ပွဲကိုဆက်လုပ်သွားမယ်ဆိုရင်ခမည်းပြောသွားတဲ့နိုင်ငံတချို့ကလက်ခံမယ်ဆိုတော့ကျွန်တော်မအံ့ဩပါဘူး။ဒါပေမဲ့အာဆီယံကလက်မခံဘူးဆိုတာပြက်ပြက်သားသားပြောမယ်ဆိုရင်တော့အဲ့ဒါကရွေးကောက်ပွဲရဲ့တန်ဖိုးကိုထိခိုက်စေမှာဖြစ်ပါတယ်။တခြားနိုင်ငံအများစုကလည်းလက်မခံကြဘူးဆိုရင်စစ်ကောင်စီအနေနဲ့တရားဝင်အသိမပြုခံရရေးပူရနိုင်တဲ့အလားအလာအများစုကလည်းပိတ်ဆို့သွားမှာဖြစ်ပါတယ်။ရုရှားနဲ့တရုတ်တို့ကအစကတည်းကစစ်ကောင်စီနဲ့လက်တွဲလောက်ကနေပြီးသားပါ။ဆိုတော့အာဆီယံကလက်မခံတဲ့အတွက်ပြဿနာအလုံးပြည်လည်သွားမှာမဟုတ်ပေမဲ့လည်းဒါအာဆီယံအနေနဲ့လှုပ်ပေးကူညီပေးနိုင်တဲ့ကိစ္စပါ။ဒါပြင်အာဆီယံကလည်းမြန်မာပြဿနာမှာပုံမထိရောက်တဲ့အဖွဲ့အစည်းတစ်ခုအဖြစ်ရောက်ရှိစေမှာဖြစ်တယ်လို့ကမ္ဘာနဲ့မြန်မာပြည်သူတွေအတွက်ယုံကြည်စိတ်ချရတဲ့အဖွဲ့အစည်းဖြစ်လာစေပါလိမ့်မယ
်။ဒါပေမဲ့ရွေးကောက်ပွဲကိုဒါအထူးသဖြင့်တရုတ်လိုနိုင်ငံကအသီးမှတ်ပြုထားတယ်ဆိုတော့ဒီနေရာမှာအာဆီယံကတရုတ်ကိုဖိဆန်းပြီးလုပ်ပတ်မလားဆိုတာကိုထက်သွင်းမစဉ်းစားသင့်ဘူးလားခင်ဗျာ
။ I don't think China's position would be the critical issue for ASEAN.
တရုတ်ရဲ့ဆုံးဖြတ်ချက်ဟာအာဆီယံအတွက်အရေးကြီးတဲ့ပြဿနာတစ်ရပ်တော့မဟုတ်ဘူးထင်ပါတယ်။အာဆီယံနိုင်ငံတွေဟာလုံးဝလွတ်လပ်လပ်ရှိနေတယ်ထင်ပါတယ်။တရုတ်ကလုံးစည်ခြင်းုံနဲ့အမေရိကန်ကလုံးစည်ခြင်းုံနဲ့လိုက်လုံမယ်လို့မထင်ပါဘူး။ဒီနေရာမှာပိုပြီးအရေးကြီးတဲ့ပြဿနာကအာဆီယံဖွဲ့ဝင်နိုင်ငံတချို့ဟာမြန်မာစစ်ကောင်စီပေါ်တက်ညာရင်နဲ့စာနာစိတ်ရှိနေပြီးပြတ်သားပြင်းထန်တဲ့အဆုံးဖြတ်ချမှတ်တဲ့ကိစ္စမှာပဝင်ရင်စိတ်ရှိမှရှိရလားဆိုတဲ့ကိစ္စဖြစ်မယ်ထင်ပါတယ
်ခင်ဗျားရဲ့ဆောင်းပါးထဲအာဆီယံလောက်ရမှာကစစ်ကောင်စီဘက်ကချေချေမြင့်မြင့်ထိထိရောက်ရောက်ရှိမဲ့နိုင်ငံရေးအရာအလျှော့ပေးလိုက်လျော့မှုလုပ်လာစီဖို့ဖြစ်တယ်လို့ဆိုထားပါတယ်ဆိုတော့အဲ့လိုအခြေအနေဖြစ်လာအောင်ဘယ်လိုလုပ်ရမလဲဘယ်လိုလိုက်လျော့မှုမျိုးဆိုလိုတာလဲခင်ဗျာ
There's lots of things, lots of scenarios for Myanmar. Many of them are not good.
ကျွန်တော်မြန်မာတော့မြန်မာနိုင်ငံအတွက်ဖြစ်လာနိုင်တဲ့အခြေအနေအများကြီးရှိပါတယ်။အခြေအနေအများစုကတော့ကောင်းတဲ့အလားအလာတွေမဟုတ်ပါဘူး။ဒီထဲမှာကျွန်တော်မြင်မိတဲ့အကောင်းဆုံးဖြစ်နိုင်ခြေကတော့စစ်တပ်အနေနဲ့အာဏာပြန်လည်ထိန်းချုပ်ဖို့မဖြစ်နိုင်ဘူး။တိုင်းပြည်ကိုအုပ်ချုပ်ဖို့လည်းမဖြစ်နိုင်တော့ဘူးဆိုတော့သဘောပေါက်လာတဲ့အခြေအနေပဲဖြစ်ပါတယ်။ဒါကြောင့်ပြည်သူလူထုလက်ကိုအဓိကကျတဲ့နိုင်ငံရေးအရာလက်ရုံးမှု major political concession လုပ်ပြီးတော့နိုင်ငံရဲ့ institutions တွေအတိအကျရှိနေတဲ့အဖွဲ့အစည်းတွေဆက်လက်ရှင်သန်နိုင်အောင်ဆောင်ရွက်ဖို့ပဲဖြစ်ပါတယ်။ဘလို့လက်လျောမှုတွေလဲဆိုတာကတော့မြန်မာပြည်သူတွေကဆုံးဖြတ်ကြရမှာပါ။အရေးကြီးတာကစစ်တပ်အနေနဲ့နိုင်ငံရေးအာဏာကိုထိထိရောက်ရောက်ဆွန့်လွတ်ပေးဖို့ပဲဖြစ်ပါတယ
်။သုံးသပ်သူတချို့က NLD နဲ့ခုခံတိုက်ခိုက်နေတဲ့အင်အားစုတွေကိုရုပ်ပိုင်းဆိုင်ရာကူညီပံ့ပိုးဖို့လိုအပ်တယ်လို့အကြံပြုနေရတာတွေ့ပါတယ်။ခင်ဗျားရဲ့သဘောထားအဘော်တချို့မှလည်းဒီတဘောမျိုးပါဝင်တာကိုကျွန်တော်သတိထားမိပါတယ်ဘလောက်ဖြစ်နိုင်ပါသလဲခင်ဗျာအဲ့
Yes what I've been arguing is that the international community
ဟုတ်ပါတယ်ကျွန်တော်ပြောလိုတာကတော့နိုင်ငံတကာအတိုင်းအဝိုင်းရုပ်စွာဆုံးမြန်မာပြည်သူတွေပေါ်ဂရုဏာတက်တဲ့နိုင်ငံတွေမြန်မာပြည်ငြိမ်းချမ်းပြီးကျော်ဝတ်စေခြင်းနဲ့နိုင်ငံတွေအနေနဲ့အာဏာသိမ်းမှုနဲ့စစ်ကောင်စီကိုအပြတ်အသတ်ဆန့်ကျင်နေကြတဲ့ပြည်သူလူထုအာဏာပြန်ရဖို့မျှော်လင့်လိုလားကြမှာဖြစ်ပါတယ်ဒ ဒါကြောင့်နိုင်ငံတကာအသံအဝိုင်းအနေနဲ့အဲ့ဒီပြည်သူတွေကိုကူညီဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။ကျွန်တော်ကလက်နက်ကန်အင်အားစုတွေကိုသာပြောနေတာမဟုတ်ပါဘူး။ကျွန်တော်ပြောနေတာကအာနာဖီဆန်ရေးလှုပ်ရှားမှုတွေ NUG နဲ့စစ်တပ်ကိုနိုင်ငံအနာကဖယ်ထုတ်ဖို့အားထုတ်နေတဲ့သူတွေကိုပြောနေတာဖြစ်ပါတယ
်။ရွေးကောက်ပွဲကိုတစ်ချက်ပြန်ကောက်ချင်ပါသေးတယ်ဒီနေရာမှာ။ပြည်သူအများစုကတော့ရွေးကောက်ပွဲကိုတိုက်ကြမှာမဟုတ်ပါဘူး။ဒါပေမဲ့စစ်တပ်ကိုလွတ်လာတဲ့နိုင်ငံရေးပါတီတွေအဖွဲ့အစည်းတွေလည်းအတော်များများရှိနေသလိုတချို့သော EAO တွေဒါတိုင်းသားလက်နက်ကိုင်အင်အားစုတွေကလည်းစစ်ကောင်စီနဲ့စကားပြောနေတာတွေတွေ့ရပါတယ်ဆိုတော့စစ်ကောင်စီအနေနဲ့ဒီအင်အားစုတွေနဲ့ဆက်ပြီးတော့ရွေးကောက်ပွဲလုပ်သွားမယ်ဆိုရင်တော့အလုံးမဖြစ်နိုင်ဘူးလ
ား Well I mean it's certainly possible for the military to go ahead with the elections
စစ်တပ်အနေနဲ့ရွေးကောက်ပွဲကိုဆက်လုပ်ဖို့ဆိုတာတကယ်ဖြစ်နိုင်ပါတယ်ကျွန်တော်ရေးခဲ့ဘူးသလိုပါပဲ2008နာဂစ်မုန်တိုင်းတိုက်ပြီးရသရပပိုင်းအကြံမှာပဲဘလို့မှအခြေအနေမပေးတဲ့အခြေမျိုးမှာလူမှုဆန္ဒခံယူပွဲဆိုပြီးလှုပ်လာခဲ့တာပါဆိုတော့ဘာဖြစ်ဖြစ်သူတို့လှုပ်ချင်ရင်တော့ဆက်လုပ်မယ်ဆိုတော့သိကြပါတယ်ဒါပေမဲ့ပြည်သူလူထုအများစုကြီးကတော့ဒီရွေးကောက်ပွဲကိုကြိုက်နှစ်သက်မှာမဟုတ်တယ်လို့ပါဝင်မဲပေးကြမှာလည်းမဟုတ်ဘူးလို့ထင်ပါတယ်ဆိုတော့ဒီရွေးကောက်ပွဲဟာစစ်ကောင်စီအတွက်လည်းတိတ်အကျိုးရှိမှာမဟုတ်ဘူးလို့ထင်ပါတယ်ပြဿနာတွေကိုလည်းလုံးဝပြည်လဲစီမှာမဟုတ်ပါဘူး
တစ်ဆက်ထက်မှာပဲ NUG ရဲ့လုတ်ကင်ဆောင်ရွက်ချက်တွေအပေါ်မှာခင်ဗျားရဲ့အမြင်ကိုလည်းကြားချင်ပါတယ
် Well I think that the NUG obviously is in a difficult situation because it you know many of its members most of its members are in hiding or
NUG ကလည်းခက်ခဲကြုံနေရတဲ့အခြေအနေပဲလို့ကျွန်တော်ထင်ပါတယ်အဖွဲ့ဝင်အများစုဟာပေါ်ောက်နေရပါတယ်ဒါမှမဟုတ်အချက်တဲတွေချမ်းမှလှုပ်ရှားနေရတာဖြစ်ပါတယ်စီအနာတိမ်မှုစစ်ကောင်စီကိုစန့်ကျင်မှုနဲ့ပတ်သက်ပြီးမှန်တကယ်အဓိကကြားတဲ့အချက်ကတော့အောက်ခြေကလှုပ်ရှားမှုပဲဖြစ်ပါတယ်။ဒါဟာတကယ်ကိုအောက်ခြေကနေအပေါ်ကိုတက်သွားတဲ့ bottom up လှုပ်ရှားမှုဖြစ်ပြီးအပေါ်ကနေအောက်ကိုတက်ရောက်စေတဲ့ top down ကိစ္စမဟုတ်ဘူးလို့ထင်ပါတယ်။ဒီလိုပြောတာဟာ NUG ကိုအရေးမပါဘူးလို့ပြောတာမဟုတ်ပါဘူး။တကယ်ကိုအရေးပါပါတယ်။ပိုအရေးကြီးတာကတော့ဒီမိုကရေစီပြန်လည်တည်ဆောက်ရေးအတွက်ကြိုးပမ်းနေကြတဲ့နိုင်ငံတော်ကဒေသအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တူးချင်းတွေပဲဖြစ်ပါတယ်။ပြီးတော့တိုင်းသားလူနည်းစုတွေအပါအဝင်ဖက်ဒရယ်ထူထောင်ရေးအတွက်လှုပ်ဆောင်နေရတွေဟာအာဏာသိမ်းပြီးချိန်ကစပြီးအရေးကြီးဆုံးဖြစ်ထွန်းလာမှုတွေလို့ထင်ပါတယ
်မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးချိန်ကစလို့တိုင်းသားပြည်နာဟာအင်မတန်အရေးကြီးတဲ့ပြည်နာတစ်ခုဖြစ်လာခဲ့တာပါအခုလက်ရှိမြန်မာနိုင်ငံရဲ့သမိုင်းအချို့အကွင့်မှာတိုင်းသားတွေရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့မြန်မာအရေးကြောင့်ကျင်သူတယောက်အနေနဲ့ဘယ်လိုမြင်ပါလဲခင်ဗျာ
Well I would say a couple of things firstOf course, it's the military that has perpetuated the conflict with so many ethnic minorities for decades.
ကျွန်တော်နှစ်ချက်ပြောချင်ပါတယ်ပထမတစ်ချက်ကတိုင်းရင်းသားပြည်ထောင်ကိုဆက်စုနေတဲ့ခြေပြီးအတွင်းရှိအောင်လှုပ်ဆောင်လာခဲ့သူဟာစစ်တပ်ဖြစ်ပါတယ်ဆိုတော့စစ်တပ်ကကြီးစိုးနေဒီပြည်ထောင်တွေလုံးဝပြည်လည်မှုရနိုင်မှာမဟုတ်ပါဘူးဒုတိယတစ်ချက်ကတိုင်းရင်းသားလူနည်းစုတွေနဲ့ဗမာလူမျိုးတွေအကြားအယုံကြည်ကင်းမဲ့မှုဟာလည်းကာလတာရှည်ရှိလာခဲ့တာပါဆိုတော့အခုခါယုံကြည်မှုတည်ဆောက်ဖို့ကြိုးပမ်းလှုပ်ဆောင်နေကြတာချေရပါလိမ့်မယ်။အောင်မြင်မှုရဖို့တော့ချက်ကတော့တန်းသားလူနည်းစုအားလုံးဟာဗမာလူမျိုးတွေနဲ့ဒန်းတူရီတူအပြန်အလှန်လေးစားမှုနဲ့ပျော်ရွှင်လက်တွဲနိုင်မှုဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။အားလုံးဟာမြန်မာနိုင်ငံသားတွေအဖြစ်နဲ့အရေးပါကြတယ်လို့မြင်ဖို့လည်းလိုအပ်ပါတယ်။ကျွန်တော်ကတော့အပြန်အလှန်လေးစားမှုနဲ့ဆွေးနွေးညှိနှိုင်းတဲ့လုပ်ရက်တွေကိုလေးစားတန်ဖိုးထားပါတယ
်။သုံးသပ်သူတို့ချူကရေးကြတာတွေ့ရပါတယ်။အခုချိန်ဟာ beginning of post Aung San Suu Kyi era အောင်ဆန်းစုကြီးခေတ်လွန်ကာလဖြစ်နေပြီးNUG is not NLD NUG ဟာ NLD မဟုတ်ဘူးဆိုပြီးတော့ရေးနေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဘယ်လိုမှတ်ချက်ပေးကြမှာလဲခင်ဗျာ
Yeah I think it's as a foreigner and as someone who's been away from Myanmar it's certainly not my place to say you know whether this is a post Aung San Suu Kyi era or something I think this is something that the people of Myanmar will decide over time but the first step is to restore a situation where the civilians are in control
ကျွန်တော်နိုင်ငံသားတယောက်အနေနဲ့ရောမြန်မာပြည်နဲ့ဝေးကွာနေသူတယောက်အနေနဲ့ရောဒီအခြေအနေဟာအောင်ဆန်းစုကြည်ခင်လွန်ဖြစ်သွားပြီလို့ပြောနိုင်တဲ့အနေအထားမှာမရှိတော့ဘူးလို့ထင်ပါတယ်အချိန်ကာလရောက်လာတဲ့အခါမြန်မာပြည်သူတွေကဆုံးဖြတ်ကြမယ့်ကိစ္စသာဖြစ်ပါတယ်ပထမအဆင့်မှာတော့အခြေအနေတွေကိုအရက်ဖက်ကထိချုပ်နိုင်ပြီးအစိုးရထဲမှာပြည်သူ့ကိုယ်စားလှယ်အစစ်အမှန်တွေပါဝင်နိုင်ရေးပဲဖြစ်ပါတယ်အောင်ဆန်းစုကြည်ဟာဘလို့အခန့်ကဏ္ဍကပါဝင်နိုင်မယ်ဆိုတာပြည်သူလူထုဆုံးဖြတ်မှာပါကျွန်တော်မှတ်ချက်မပေးနိုင်ဘူး